မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့လူရဲကိုဆန့်ကျင်နေတဲ့အချိန်အမေရိကန်ရောက်တန်ယုံဝန်ထမ်းတွေလည်းထပ်ပြီးပူးပေါင်းပါဝင်လာပါတယ်။အကြမ်းမဖက်တဲ့လှုပ်ရှားမှုတွေနဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်မှုတိုက်တွန်းမှုတွေကြားမှာအခုလိုတန်ယုံဝန်ထမ်းတချို့လည်းပူးပေါင်းခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်နေနေထားတဲ့ကိုအောင်လင်းကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာအမေရိကန်ခြေစပ်မြန်မာတန်ယုံဝန်ထမ်းတို့ထပ်မံပူးပေါင်းပါဝင်လာပါတယ်။လော့စ်အန်ဂျလိစ်မြို့ကမြန်မာကောင်စစ်ဝင်ချုပ်ရုံးတယောအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်နက်ချီဟာအာဏာသိမ်းစစ်တပ်ရဲ့အမိန့်ကိုနားခံမှာမဟုတ်တဲ့ကြောင်းရွေးကောက်ခံကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ပြည်သူ့လူတော်ကုစားပြုကော်မတီ CRPH ရဲ့ညွှန်ကြားချက်တွေကိုတော့လိုက်နာသွားမှာဖြစ်တဲ့ကြောင်း VOA ကိုပြောဆိုလိုက်ကြပါ။
အခုလက်ရှိပေါ့နော်အခုသူတို့အာဏာသိမ်းစစ်ကောင်စီရဲ့လှုပ်ရက်ကိုမတရားတဲ့လှုပ်ရက်ကိုမထောက်ခံတဲ့အတွက်ကြောင့်ဒီမှာ CRPH လုပ်ရှင်ဖြစ်ပါတယ်CRPH ကဆက်သွယ်ပါမယ် CRPH ကလမ်းညွှန်ချက်အတိုင်းကိုကျမတို့ကတပ်ပြီးမတင်းလိုင်းလာသွားပါမယ
်ကျွန်တော်နိုင်ငံခြားရေးဥက္ကဋ္ဌမှာဝန်ထမ်းတက်တက်23နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်တော်စုမှာ3နှစ်ကျော်အမှုထမ်းနေတဲ့ဒွန်းမြကြီးကိုမြန်မာဆီယနာနီကနိုင်ငံခြားရေးဥက္ကဋ္ဌကိုပြန်လည်ပြောင်းရွှေ့ဖို့ဖေဖော်ဝါရီလ28ရက်နေ့ကအမိန့်ထုတ်ခဲ့တာကိုလည်းလိုင်းနာမှာမဟုတ်တဲ့ကြောင်း Facebook လူမှုကွန်ရက်ကနေကြေညာထားပါတယ်ဆီယနာသိမ်းမှုကိုရင်းကျစွာဆန့်ကျင်လှုပ်ရှားမှုတွေကိုလူကျွေးအနာနဲ့အင်အားသုံးဖြိုခွင်းတာတွေပါဝင်အာဏာသိမ်းပြီးနောက်ပိုင်းခြေအနေတွေကိုလက်မခံနိုင်တဲ့ကြောင့်အခုနောက်ဆုံးအမှုကြီးနဲ့အာဏာပိစံနဲ့လှုပ်ရှားမှုတွေမှာပါဝင်မှုဆုံးဖြတ်ခဲ့တာလို့လည်းဒေါ်မြတ်ကြီးကဖီအိုကိုပြောပါတယ်
။ကျမတို့ပြည်သူပဲကျမတို့မိသားစုပဲကျမတို့ဝန်ထမ်းတွေဒီလေပြည်သူကျွေးမွေးထားတဲ့သမီးတွေနဲ့ကျမတို့အသက်ကိုရှင်းတန်နေကြတာပြည်သူကျွေးမွေးထားတဲ့အသက်ရှင်းတန်နေတဲ့အတွက်ကြောင့်ပြည်သူရဲ့စိတ်ဆန္ဒအတိုင်းကျမတို့အသွေးတဲ့တသားတဲ့ရက်တည်တယ်ဆိုတာကိုကျမတို့ပေါ့နော်ဟိုကပေါ့ရုပ်ရှင်ပိတ်ကားပေါ်မှာထောင်ကြီးနေရတဲ့ရုပ်ရှင်ကမဟုတ်ပါဘူးရေပြင်မှာဖြစ်ပြက်နေတဲ့ဟာပြည်သူအသက်အသွေးအသားတွေနဲ့ပေးသက်ပြီးတော့သိစေစားတာတွေဒီကတော်တော်ရှင်ပန်းမှာနေနေမဲ့တော်တော်စိတ်မကောင်းဖြစ်မိပါတယ်စိတ်မကောင်းတာတဲ့ဟိုတော်တော်ကြီးဝန်းနေတယ်နေသူတို့ကမအိပ်ရအောင်ဒီမှာတို့ညောင်ညောင်မအိပ်ရပါဘူးဒီလိုခံစားချက်တွေကြောင့်ဒီမှာဒီလိုဆုံးဖြတ်ချက်ချလိုက်တာပါဒီမှာနိုင်ငံရေးလည်းမနာမလဲဘူးအမှန်တိုင်းပြောရင်ဒါမတရားမှုကြီးကိုဖြစ်နေတယ်ဒီလူတွေကိုတတ်နေတယ်အဲညှင်းမနှိပ်စက်နေတယ်အဲ့လိုမျိုးအတင်းအာဓမာတွေနဲ့ဟိုဗာလဲထောင်ချတယ်အဲ့ဒီလောက်ရက်တွေကသူတို့ကပြည်သူကိုကာကွယ်ရမယ့်ဟာကိုပြည်သူမကာကွယ်ဘဲနဲ့သူတို့ကပြည်သူကိုညှင်းတန်းနှိပ်စက်နေတယ်အကြမ်းဖက်နေကြတာအကြမ်းဖက်တဲ့အဆင့်အထိကိုရောက်နေပြီ
ဒီမှာငါမစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုဆန့်ကျင်ကြောင်းတရားဝင်ကြေညာခဲ့ကြတဲ့အမေရိကန်ခြေစပ်မြန်မာတပ်မှုရန်တွေမှာဒွန်းမြကြီးနေပါဆိုရင်၃ယောက်ရှိတော့ပါပြီ။ကုသမဂဆိုင်ရာမြန်မာတပ်မှကြီးဦးကျော်မိုးထွန်းဟာဆိုရင်လည်းမကြသေးရင်တော့ကုသမဂထွေးညီလာကရဲ့ပြည်သူ့ဘောဆွေးနွေးကမှာအာဏာသိမ်းစစ်တပ်ကဖျက်ရှားခဲ့တဲ့အရသာအစိုးရကဆက်လက်ကူစားပြုသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဝါရှင်တန် DC မြန်မာတန်ရုံးမှာပထမတွင်းဝင်တာဝန်ယူခဲ့တဲ့ဦးမမောင်လာဆိုရင်လည်းမကြသေးရင်တော့ပဲယာယီကနေနှုတ်ပတ်ပြီးဆီယနာသိမ်းတဲ့လှုပ်ရှားမှုကိုစန့်ကျင်မှုတွေမှာပူးပေါင်းပါဝင်နေပါတယ်ခင်ဗျာ။